တော်ရှင်များခင်ဗျာအခုခါမြမဆန်ပြပောက်ကိုရောင်းချတဲ့နေရာမှာအကန့်အသတ်တွေနဲ့ကြုံတွေ့နေရတယ်လို့သိရပါတယ်အခုတက်တလို့ EU ဥရောပတမကကဝယ်ယူနေချက်မြမဆန်ကိုအခုမကောက်ဖက်ဝယ်ယူနေခဲ့ရကအခုတော့အခွန်ကောက်ခံလာခဲ့ပါတယ်အလားတူနေဆက်ကုံတွေရေးမှာလဲတရုတ်ကမြမဆန်ကိုအကန့်အသတ်နဲ့သာဝယ်ယူတင်သွင်းလာနေတဲ့အတွက်မြမဆန်ကုံတွေနဲ့လယ်သမားတွေအခက်တွေ့နေရတယ်လို့သိရပါတယ်နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပတမကကမြန်မာနဲ့ကမ္ဘောဒီးယားကတင်သွင်းတဲ့ဆန်လုံးရှည်ကိုအရင်ကအခွန်မကောက်ဖက်ဝယ်ယူနေရကဒီနှစ်ဇန်နဝါရီလ18ရက်နေ့ကစပြီးအခွန်စတင်ကောက်ခံခဲ့ပါတယ်။ဆန်လုံးရှည်ဟာ EU မှာလည်းထွက်ရှိနေတာမို့ကောက်ခွက်တော်တွေပေါ်ပေါက်လာတဲ့အတွက်အခွန်ကောက်ရတာလို့ဆိုပါတယ်။ပထမနှစ်မှာတည်းစံတန်းချိန်တန်ခံကိုအမေရိကန်ဒေါ်လာ200အခွန်ကောက်မှဖြစ်လို့မြန်မာအတွက်အရှုံးပေါ်နိုင်မြန်မာတောင်သူတွေကြိတ်ကနှံ့ကြီးရှိနေပါတယ်။အဲ့ဒီစကားမျိုးကို EU ကမဝယ်တော့ဘူးဆိုရင်တချို့ပိုကောင်းတဲ့ဈေးကွက်ဝင်မျိုးကောင်းမျိုးသားတွေကိုရှာဖွေပေးရမှာဖြစ်တယ်လို့ဆန်စပါအသင်းချုပ်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာဆန်စပါစံချိန်စံညွှန်းတဲ့အရေးသွေးများပြင်ဆင်ရေးကော်မတီဥက္ကဋ္ဌဦးအောင်တန်းဦးကကော်မတီဆွေးနွေးပွဲတရမှာအခုလိုပြောဆိုခဲ့ပါတယ်
။တရုတ်အပြင်ဒီဖိလစ်ပီးဆိုရင်လည်းအခု25နှစ်ဝယ်သေးကိုရောင်းလာနိုင်တယ်။ဒီ EU market တွေ EU နိုင်ငံတွေဘယ်တာတင်ဖို့တဲ့အခါမှာစံချိန်စံညွှန်းကအရေးကြီးတာ။ဒါကြောင့်မို့ဒီစံချိန်စံညွှန်းကိုပြုနေတ
ယ်။တောင်သူတဦးကလည်းမျိုးကုံမျိုးတန်ရရှိရေးကိစ္စအရေးကြီးဆုံးပြောဆိုပါတယ
်မျိုးကုံမျိုးနဲ့ထုတ်ပေးမှာဆန်ကျင်ဆန်မျိုးသတ်မှတ်တာပုံစံကြီးလေးနဲ့မျိုးမကောင်းဘူးဒီလိုမျိုးတွေလည်းထုတ်ပေးမယ်ဆိုတော့ဆန်ကျင်ဆန်မျိုးလည်းမမီနိုင်ဘူးဒီလိုအဲ့လိုမျိုးရှိတယ်လေ
ဒီကိစ္စနဲ့ပတ်သက်ပြီးစီပေါ်ရေးပညာရှင်ဥက္ကမုံကျော်ဘောကဗေဒကလည
်းမျိုးကစပြီးတော့စကားပြောမှဆန်မမျိုးသက်ဖယ်ထားတဲ့အစီအူ
ဒီယူကကန့်သတ်လိုက်တာဟာဆန်လုံးရှည်တာဖြစ်ပြီးဆန်လုံးဖူးနဲ့ဇကွဲတွေကတော့အခွန်ကင်းလို့ခွင့်ရနေစေဖြစ်ပါတယ်EU ကမဝယ်ယူတော့တဲ့ဆန်လုံးရှည်တန်ချိန်တသိန်းခွဲကိုလည်းတခြားနေရာမှာဈေးကွက်ရှာပြီးတော့ရောင်းရမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့ပုဂ္ဂလိကကဏ္ဍဖွံ့ဖြိုးတိုးတက်ရေးကော်မတီစည်းဝေးပွဲမှာကော်မတီဥက္ကဋ္ဌဦးရဲမင်းအောင်ကလက်ဆကျော်ဆန်ကုံသွေးချင်းမှာမြမဆန်တင်ပို့မှုပမာဏပုံမှုပြီးတော့မြင့်တက်လာအောင်ညှိနှိုင်းပေးဖို့အစိုးရကိုတိုက်တွန်းခဲ့ပါတယ်။လက်ဆကုံသွေးချင်းမှာမြမဆန်ကိုအများဆုံးတင်သွင်းသူကတရုတ်ဖြစ်ပါတယ်။ကုံသွေးရေးဝန်ကြီးဌာနရဲ့စည်းရင်းစရာတွေအရမြမဆန်90ရာခိုင်နှုန်းကျော်ကိုရစကနေပြီးတော့တဆင့်တရုတ်ကိုရောင်းချနေတာပါဒါပေမဲ့လက်ရှိအခြေအနေမှာတရုတ်ကသွင်းကုန်တွေကိုကန့်သတ်စနစ်နဲ့သာတင်သွင်းလာနေပါတယ်မြန်မာဘက်ကလည်း2016ခုနှစ်ကချမှတ်ခဲ့တဲ့အတိုင်းတရုတ်ဝင်စတင်ပို့မှုပမာဏတန်ချိန်1000တင်ပို့နေတာဖြစ်ပါတယ်အခုစံကုန်တွေကနောက်ထပ်40တူပြီးတန်ချိန်4000ရောင်းချခွင့်ပြုဖို့တောင်းဆိုနေကြတာပါလက်သမားတွေနဲ့စံကုန်ကုမ္ပဏီတွေဟာရေသိမ်းရာသီအတွင်းကုန်သွယ်မှုအပေါ်မှာသာမြှင့်ခွင့်နေရတာဖြစ်လို့လက်ရှိခွင့်ပြုထားတဲ့တန်ချိန်1000နဲ့တွက်ချေမကိုက်တဲ့အတွက်ရမဝယ်မှခုစံတင်ပို့မှုအပေါ်မှာပဲမိခုနေရတာဖြစ်တဲ့အကြောင်းဦးကျမင်းအောင်ကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်အာဏာပိုင်တွေကမှန်ခိုးကုံသွယ်မှုတွေကိုဖမ်းဆီးခဲ့လို့မူဆယ်နေစာဂိတ်ပိတ်ခဲ့ရပါတယ်။ဒီနှစ်ဖေဖော်ဝါရီလကလည်းမူဆယ်ဂိတ်မှာမြန်မာစံတန်ချိန်9000ကိုတရုတ်ဘက်ကတရားမဝင်ကုန်ပစ္စည်းအဖြစ်သိမ်းယူခဲ့ပါတယ်။အဲဒါကြောင့်မြန်မာစံတရားမဝင်တင်သွင်းမှုစူးစမ်းမနေရအောင်တရုတ်ဝင်တင်သွင်းနိုင်တဲ့ပမာဏကိုပြောင်းလဲညှိနှိုင်းပေးဖို့လက်ဖက်အစိုးရတွေကိုစံကုန်တွေတွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဒီကစားနဲ့ပတ်သက်ပြီးကိုလိုကြီးထူးဝင်ကြီးဦးအောင်ထူးကမြမဆန်တဲ့ဇကွဲနေဆက်ကနေပြီးတော့တဆင့်တရုတ်ကိုပုံမှုပြီးတော့တင်သွင်းနိုင်အောင်ဆွေးနွေးနေတာတွေနောက်ဆုံးအဆင့်ကိုရောက်ရှိနေပြီဖြစ်လို့ဒီလသို့မဟုတ်နောက်လမှာနိုင်ငံနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးချောက်ပဲရှိကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ